နိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်ဘယ်ပါတီနဲ့မဆိုပူးပေါင်းဆောင်ရွက်ဖို့မူဝါဒချမှတ်ထားတဲ့အတွက်ခြားပါတီတွေကိုလှုပ်ဖော်ကင်မတ်တွေလိုသဘောထားတယ်လို့ပြည်ထောင်စုလွှတ်တော်နာယကသူရဦးရွှေမန်းကဒီကနေ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့ပါတယ်။ဒီနေ့တွေ့ဆုံပွဲကိုပြည်သူလွှတ်တော်နဲ့မြို့သားလွှတ်တော်တို့မှကိုယ်စားလှယ်နေရာရရှိထားတဲ့နိုင်ငံရေးပါတီ20တဲကစကိုးပါတီကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်။ဒီတွေ့ဆုံပွဲဟာရွေးကောက်ပွဲကျင်းပဖို့6လလောက်လိုမှာဖူးထစ်ဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လမ်းဖွင့်တဲ့သဘောမျိုးဖြစ်တယ်လို့ရခိုင်အမျိုးသားပါတီဥက္ကရာဒေါက်တာအေးမောင်ကပြောပါတယ်
။ဖွဲ့စည်းပုံပြင်ဆင်ရေးပင်မတည်ပါလီမန်အတွင်းမှာရှိတဲ့ယူနစ်များအားလုံးရဲ့ပုံမှာဒီလိုဆိုတာအားလုံးတို့ဟုတ်ပါတယ်။အဲဒါကြောင့်ဖွဲ့စည်းပုံပြင်ဆင်မှုကိုဆက်သွားမယ်။ဆက်သွားရင်းနဲ့6ပွင့်ဆိုင်တွဲဆုံမှုဆိုတဲ့နော်ကျွန်တော်ရဲ့အဓိကပြဿနာတွေ Political Pact တစ်ခုရအောင်အများညှိနှိုင်းတိုင်ပင်ထားတဲ့အချက်လေးတစ်ခုပြောတာကျွန်တော်တို့ဟာဇာတာဖြစ်ကိုသွားနိုင်တဲ့ပက်တစ်ခုရအောင်ကျွန်တော်တို့လှုပ်ရင်းနဲ့ဖွဲ့စည်းပုံကိုပြင်ထန်အောင်ကျွန်တော်တို့ကြိုးစားမယ်
2008ဖွဲ့စည်းပုံအခြေခံဥပဒေတွေကပြင်ဆင်ဖို့လွယ်တဲ့ပြဋ္ဌာန်းချက်တွေကိုအများဆုံးပြင်ဆင်ဖို့လိုအပ်တယ်လို့ခက်ခဲတဲ့ပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့အတွက်အချိန်အတိုင်းအတာတစ်ခုလိုတယ်လို့ဝဒီမိုကရက်တစ်ပါတီဥက္ကရာဦးဆိုင်ပေါင်းနှက်ကပြောပါတယ်
အဓိကတော့ကျွန်တော်တို့ဥမာဒီကနေ့လက်တွေ့ချက်ချင်းလက်ငင်းအခက်အခဲဖြစ်တဲ့ဟာလေးတွေပြင်ဆင်ရလွယ်တဲ့အခြေခံဥပဒေပုံမှန်မျိုးဆိုရင်တော့ပြင်ဆင်ကောင်းပါပဲအဲ့တော့တိတ်ပြီးတော့ခက်ခဲပြော့ပြင်ဆင်လို့မရတဲ့ဟာတွေကြတော့ဒါကအတိုင်းအတာတစ်ခုအချိန်အခါကိုကျွန်တော်တို့လက်အညီဆောင်ရွက်တော့
ပြည်တော်စုတက်ခိုင်းရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပါပြည်တော်စုနဲ့ပြည်နယ်တိုင်းဒေသကြီးတွေအကြားအခွန်နဲ့တယံတတာခွဲဝေမှုပြဋ္ဌာန်းချက်တွေကိုပြင်ဆင်ပေးဖို့သဘောထားရှိတယ်လို့ပါတီအတွင်းရေးမှူးဦးသိန်းစွေကပြောပါတယ
်။အင်္ဂါတို့ပါတီအနေနဲ့လို့စေတိုင်ပင်ဆွေးနွေးစီပဲဖြစ်ပါတယ်။အဓိကကတော့နောက်ကဇယားတစ်နှစ်သုံးဇယားတစ်နှစ်ပေါ့နော်။နောက်ပြီးတော့မှ၅ရှိတာပေါ့နော်။ဒီဇယားတွေကိုပြင်မယ်။ပြီးတော့မှနိုင်ငံနဲ့နိုင်ငံသားများအကျိုးစီးပွားအတွက်အကျိုးရှိမဲ့ကိစ္စတွေကိုပြင်ဖို့ကျွန်တော်တို့ပါတီအနေနဲ့စဉ်းစားထားပါတယ်
။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့ပုံမှန်436နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးတွေကိုသမရကတိုက်ရိုက်ခန့်အပ်တဲ့ပုံမှန်261ကိုလည်းပြင်နိုင်ဖို့လိုတယ်လို့ဒေါက်တာအေးမောင်ကသူ့သဘောထားကိုပြောပါတယ်
။အင်းသားများလိုလာတဲ့ကိုပဲဥစုခွင့်တက်ထန်းခွင့်ကိုပြီးနေဆိုရင်ဇယားတစ်နှစ်သုံးနှစ်ငါးလောက်ကိုပြင်ယုံတတ်မရဘူး။အခြေခံဥပဒေရဲ့နော်ဒီ436ကပ် referendum လို့အမယ်ပုံမှန်တချို့ရှိပါတယ်။ဥမာ resource sharing ဆိုရင်30ကိုပြင်ဖို့ပြင်ရမယ်။နော်ကိုပဲဥစုခွင့်ကိုပဲပါလီမန်ကနေပြင်မယ်ဆိုရင်261ကိုပြင်ဖို့ပြင်မယ်။အဲ့ဒီ261ကိုပြင်မယ်ဆိုရင်436ကတိုင်ရက်ဖရန်ဒါလုပ်ကိုလို့ပေါ့အဲ့ဒီသဘောရှိတဲ့အခါကျွန်တော်တို့ကဖွဲ့စည်းပုံပြည်လမ်းကြောင်းတိုင်းပါလီမန်တွေကလည်းတွားမယ်ဆွေးနွေးမှုကိုလည်းပဲကျွန်တော်တို့6ပွင့်ဆိုင်အိမ်မအိမ်မချက်အောင်မြင်အောင်လမ်းဖွင့်သွားမယ
်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွတ်တော်လမ်းကြောင်း6ပွင့်ဆိုင်ဆွေးနွေးပွဲလမ်းကြောင်းကပါစူးစမ်းသွားမယ်လို့ဒေါက်တာအေးမောင်ကပြောပါတယ်ဒီကနေ့တွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တွေရဲ့တင်ပြဆွေးနွေးချက်တွေကိုအချိန်မဆိုင်ပဲလက်တွေ့ဆောင်ရွက်သွားဖို့လိုတယ်လို့စီလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီဥက္ကရာဦးခတ်ထိန်နှံကပြောပါတယ်
ဒီအချိန်ကတော့အင်မတန်မှအရေးကြီးတဲ့အချိန်လို့ပြင်ပါကျွန်တော်တို့အားလုံးဒါစီစီလုံးလုံးနဲ့ပေါ့နော်ညီညီညွတ်ညွတ်နဲ့ဆောင်ရွက်နိုင်ဖို့ကအရေးကြီးတယ်အပြောပဲမဟုတ်ပဲနဲ့ပေါ့နော်ကျွန်တော်တို့ဒီနေ့ဆွေးနွေးတာဆွေးနွေးတဲ့အပိုင်းပေါ့နော်ဆွေးနွေးပြီးတော့ကျွန်တော်တို့တင်ပြချက်တဲ့အားလုံးကိုလည်းပဲကျွန်တော်တို့အားလုံးကအချိန်နဲ့ဆိုင်းပဲနဲ့ပေါ့ဆက်ရဆောင်ရွက်သွားဖို့လိုတယ်လို့
ဒီနေ့တွေ့ဆုံပွဲကိုမြို့သားဒီမိုကရေစီအဖွဲ့ချုပ်ရခိုင်မြို့သားပါတီတိုင်းရင်းသားစီလုံးညွညွရေးပါတီရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီပြီးတော့သူကြက်ခိုင်နဲ့ဖွံ့ဖြိုးရေးပါတီစတဲ့နိုင်ငံရေးပါတီ19ပါတီကခေါင်းဆောင်တွေတက်ရောက်ခဲ့ပါတယ်ခင်ဗျာ